Welcome to the Voice of America in Burmese.
မင်္ဂလာပါဗျာဒေါက်တာရှင်များရှင် View American တန်ကနေ2022ခုနှစ်မေလ24ရက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 3251တို့အပြင် Line Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါကြွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလေးမာကတာဝန်ယူကြည့်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမျက်မော်ပါရှင်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့ American, Japan, Australia နဲ့ India နိုင်ငံ၄ရောက်ရဲ့ Quad ထိပ်သီးစီးပွားပွဲမှာ Indo-Pacific ဒေသတွေမှာလွတ်လပ်ပွင့်လင်းမြင်သာမှုရှိရေးကိုအားပေးသွားမယ်လို့ကတိပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ဖော်ဆောင်ဖို့ခေါင်းဆောင်တွေရဲ့ပူးတွဲထောက်ပြချက်မှလည်းတောင်းဆိုခဲ့ကြပါတယ်။ Dokinji Foundation အတွက်အဆောက်အဦးနဲ့မြင်နေရတွေရယူမှုမှာအားကြေလိုက်စားတယ်လို့ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့အမှု၄မှုအတွက်ဆွဲချက်ကျင်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီထောက်ပံ့ရင်းနှီးတိုက်ခိုက်ခံရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး
တန်ကြာအလင်းနာမှာ GIA နဲ့ PDF ကကာတုံးစီးပြတာတပိုက်တစားနဲ့ဖေတင်းကားတစ်စီးနဲ့ဦးတော်ဖိတ်ယူသွားပြီးသူတို့6ယောက်တည်တယ်လို့ညရယ်
ဘူတာဒေသခံတို့ပြောသွားတာပါဒီအကြောင်းသတင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကလေးမြို့တောင်ပိုင်းမှာကြေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတာသခိုင်းတမှုမျိုးအနီးတိုက်ပွဲပြင်းထန်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးတမန်အခင်းချင်းအကြောင်းပါဝင်အင်္ဂါညလိုက်တင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါရှင်
ဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ကျင်းပခဲ့တဲ့ American, Japan, Australia နဲ့ India စတဲ့၄နိုင်ငံကောင်းဆောင်တွေရဲ့ Quad Trade ဆွေးနွေးပွဲမှာ Indo-Pacific ဒေသတွေလွတ်လပ်ပွင့်လင်းမြင်သာမှုရှိရေးအားပေးသွားမယ်လို့ကတိပြုခဲ့ကြပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ COVID ကရောဂါတုံ့ပြန်ရေးတို့မှာလည်းပူးပေါင်းဆောင်ရွက်သွားဖို့အတွက်ကတိပြုခဲ့ကြပါတယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်ရောက်တိုက်ခိုက်တဲ့ကိစ္စဟာဥရောပအရေးကိစ္စတစ်ခုတည်းမဟုတ်ဘဲကမ္ဘာအရေးဖြစ်တယ်လို့ American သမ္မတဂျိုးဘိုင်ဒန်ကထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ်။မြေပိုင်နဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာဥပဒေလူ့အခွင့်အရေးချိုးဖောက်မှုတွေကမ္ဘာဘယ်နေရာမှာမဆိုဖြစ်နေရင်ကာကွယ်ရမယ်လို့သမ္မတဘိုင်ဒန်ကပြောကြားပါတယ်။ယူကရိန်းမှာဖြစ်တဲ့လိုမျိုး Indo-Pacific ဒေသမှာအဖြစ်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကလည်းပြောကြားခဲ့ပါတယ
်။ရုရှားによるウクライナ侵略は国連憲章でも謳われている諸原則への真っ向からの挑戦です。
အလားတူအဖြစ်မျိုး Indo-Pacific ဒေသတွေမှာအဖြစ်ခံလို့မရပါဘူးဒီလိုမျိုးခက်ခဲတဲ့အခြေအနေတွေကြားမှာ Quad ၄နိုင်ငံကြားစီးလုံးညီညွတ်မှုရှိတယ်ဆိုတာပြသဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှာ Indo-Pacific ဒေသဟာလွတ်လပ်ပွင့်လင်းမြင်သာမှုရှိအောင်တန်တိတ်ထန်ချမှတ်ထားတယ်ဆိုတာပြသဖို့စိတ်ကိုအရေးကြီးပါတယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါပြောကြားသွားခဲ့တာပါ Quad ၄နိုင်ငံတွေမှာကျူးကျော်စစ်ပွဲအတွက်ရုရှားအပေါ်အပြစ်တင်ပြီးတန်ခါမှုတွေလုပ်နေတဲ့အထက်အိန္ဒိယနိုင်ငံမပါသေးပါဘူးထိပ်သီးစည်းဝေးပွဲမှာမင်းကွန်းပြောကြားတာမှာလည်းဝန်ကြီးချုပ်နရင်ဒရာမိုဒီကယူကရိန်းစစ်ပွဲအကြောင်းထည့်သွင်းပြောကြားခဲ့ခြင်းမရှိပါဘူးကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်နေမှုကိုကင်တွယ်ဖြေရှင်းဖို့အရေးကြီးတဲ့အကြောင်းကိုတော့ဩစတြေးလျဝန်ကြီးချုပ်တဲ့အန်တိုနီအယ်ဘနီစ်ကပြောကြားခဲ့ပြီးတော့သူအစိုးရအနေနဲ့ထိရောက်တဲ့အရေးယောင်ဆောင်ရွက်မှုတွေလုပ်မယ်လို့ပြောကြားပါတယ်အရှေ့ပစိဖိတ်ဒေသ73နိုင်ငံပါဝင်တဲ့ကုန်သွယ်ရေးအစားပြုမှုအဖြစ် Indo-Pacific စီးပွားရေးမူပေါင်းတွေကို American သမ္မတဘိုင်ဒန်ကဒီနေ့လနေ့တုန်းကအကြေညာခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ဖော်ဆောင်ဖို့ Indo-Pacific ဒေသ4နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပဋိပက္ခကိုအထူးစိုးရိမ်နေလို့American, Japan, Australia နဲ့အိန္ဒိယခေါင်းဆောင်တွေရဲ့ Quad ခေါ်လေးနိုင်ငံထိပ်သီးဆွေးနွေးပွဲအပီပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာရေးအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။မြန်မာနိုင်ငံပြည်ထောင်စုအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုတွေပေါ်ထောက်ခံပြီးအာဆီယံဥက္ကဋ္ဌရဲ့အထူးသံတမန်ရဲ့အခမ်းအနားကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်။ မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်ကိုအများဆုံးအကောင့်ထဲပေါ်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေဒီနေ့မေလ24ရက်နေ့ပူးတွဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြတာပါ။အဲဒီ၄နိုင်ငံတဲ့ပါဝင်တဲ့အော်စတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှွန်တာနယ်ကိုဆက်ရတာသိမ်းပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးနိုင်ငံတော်ရှိုးဝဲချက်ဥပဒေလွှဲမှုကြီးကြပ်ရေးဥပဒေတွေနဲ့တရားစွဲထားပါတယ်။
ပြီးခဲ့တဲ့2022ခုနှစ်အတွင်းနိုင်ငံပေါင်း18နိုင်ငံမှာတေတံပေးကွဲမြက်ခံရသူ986ယောက်ထက်မနည်းရှိခဲ့ပြီး2020ခုနှစ်ကထက်ကို20ရာခိုင်နှုန်းများလာတယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။တေတံပေးကွဲမြက်တဲ့ထဲမှာအီရန်နိုင်ငံကအများဆုံးဖြစ်ပြီးတော့314ယောက်ထက်မနည်းကွဲမြက်ခံခဲ့ရတယ်လို့ AI ရဲ့တေတံနဲ့ပတ်သက်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်အတွင်းစစ်ရုပ်ချုပ်ရေးဥပဒေတွေနဲ့90နီးပါးတေတံချမှတ်ခံရတယ်လို့ AI ကစာရင်းပြုစုထားပါတယ်စရုပ်ချုပ်ရေးထုတ်ပြန်ထားတဲ့နေရာတွေမှာတေတံပြစ်ဒဏ်ပေးမှုတွေစိုးရိမ်စရာကောင်းလောက်အောင်မြင့်တက်လာခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်စရုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တွေမှာစစ်ခုံရုံးတွေနဲ့အချင်းရုံးချားနာစီရင်အမိန့်တွေချပြီးတော့အယူခံဝင်ခွင့်လည်းမရဘူးဆိုတာကို AI ကထောက်ပြထားပါတယ်90နီးပါးတေတံချမှတ်ခံရတဲ့ထဲမှာတချို့ကမျက်ကွယ်ပြစ်ဒဏ်တွေဖြစ်ကြပြီးတော့ဆန္ဒပြသူတွေသတင်းတောက်တွေကိုပြစ်မှတ်ထားအဖြစ်ပေးတယ်လို့ကြဲကြဲပြန့်ပြန့်မြင်နေတယ်လို့အစိုးရခန်းစာကပြောထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်မှာတေတံချခံရသူအရေအတွက်ဟာ2020ခါထက်ကိုအနည်းဆုံး86ယောက်ထက်မနည်းတိုးလာတာဖြစ်တယ်လို့ AI ရဲ့တေတံနဲ့ပတ်သက်တဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ရှင်
။ရုရှားတပ်တွေကိုတိုက်ခိုက်နေကြတဲ့ယူကရိန်းတပ်တွေအတွက်လက်နက်တွေပို့မှုပို့ပေးကြဖို့မိဘအစိုးရတွေကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတိုက်တွန်းလိုက်ပါတယ်။လုံးနေတဲ့လက်နက်တွေအားလုံးယူကရိန်းကရရှိပြီးနေပြီးပြောဖို့သိတ်ဆောလွန်းလာပါတယ်လို့ကူလီဘာက Twitter မှာအင်္ဂါနေ့ကရေးထားပါတယ်။ဒွန်ဘဒေသမှာရုရှားထိုးစစ်ဟာရက်စက်တဲ့တိုက်ပွဲပါဒုတိယကမ္ဘာစစ်ကလေးကဥရောပမြေပေါ်မှာအကြီးဆုံးစစ်ပွဲလည်းဖြစ်ပါတယ်။လက်နက်ခရမီးကြောက်တွေကိုတင်ပို့ရမှာအချိန်အဟုန်မြင့်တင်ပို့ကြဖို့မိတ်ဖွဲ့တွေကိုကျွန်တော်တိုက်တွန်းပါတယ်လို့သူကရေးသားထားပါတယ်။အထူးသဖြင့်မြေပြင်ကနေမြေပြင်အဝေးကိုလောင်းချလို့လက်နက်နဲ့ဒုံးကျည်များစွာကိုအလိုလျောက်ဇက်တိုက်ပြနိုင်တဲ့ MLRS လက်နက်စနစ်နဲ့အဝေးပြစ်လက်နက်တွေစက်တင်သက်လို့လက်နက်တက်ဆင်ထားတဲ့တန်ကြပ်ကကားတွေဖြစ်တယ်လို့ဒီမီထရိုကူလီဘာကဆိုပါတယ်။ရုရှားတပ်တွေဟာမြို့အပြားပြားကိုဝိုင်းထားပြီးယူကရိန်းအရှေ့ပိုင်းကဒွန်ဘတ်ဒေသကိုတွန်းပြင်တိုက်ခိုက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နိုင်ငံ20လောက်ကယူကရိန်းကိုလုံခြုံရေးဆိုင်ရာအကူအညီအသစ်တွေပို့ပေးနေပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Right Austin ကပြောပြီးတည့်ရဲ့ကြားမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါ။ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအဖွဲ့ရဲ့ဒုတိယချုပ်အစည်းအဝေးပြီးမှ Right Austin ကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီအဖွဲ့စည်းရဲ့အစည်းအဝေးကိုတနင်္လာနေ့မှာအင်တာနက်ကတဆင့်ကျင်းပခဲ့တာဖြစ်ပြီးနိုင်ငံ48နိုင်ငံတက်ရောက်ခဲ့ကြပါတယ်။ Austria, Colombia နဲ့ Ireland နိုင်ငံတို့ကနောက်ဆုံးပါဝင်လာကြတဲ့နိုင်ငံတွေဖြစ်ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19 kHz 15653ညဘိုင်းတိုမီတာ25 kHz 11683ညဘိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ဒေါက်ခင်ချီဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့နေပြည်တော်ကအဆောက်အဦနဲ့မြေနေရာတွေရယူမှုမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့အမှု၄မှုအတွက်ဆွဲချက်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါက်ခင်ချီဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုနဲ့ဆွဲချက်တင်ပါတယ်။နေပြည်တော်ကလာရောက်သောစိုက်ပျိုးတပ်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူမှုမှာတော့ NLD အစိုးရလက်ထက်ကနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနဲ့နေပြည်တော်စီပင်တာယာရေးကော်မတီဝင်ဦးမင်းသူတို့ကိုအမှုနှစ်ခုမှပူးတွဲဆွဲချက်တင်ခံရပါတယ်။ဒါအပြင်လာရောက်သောစီမံကိန်းအတွင်းနေထိုင်ဖို့အတွက်နေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုအတွက်ဆွဲချက်တင်လိုက်တာမို့စုစုပေါင်း၄မှုအတွက်ဆွဲချက်တင်ခံရတာဖြစ်ပါတယ်။ဒီနေ့နေပြည်တော်အထူးတရားရုံးမှဒီအမှုတွေအပြင်စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကလက်ထိုးထားတဲ့ဒေါ်လာငွေ၅သိန်းကိုဒေါအောင်ဆန်းစုကြည်လက်ခံယူခဲ့တဲ့ဆိုတဲ့အမှုကိုလည်းကြားနာပါတယ်။နောက်တစ်ခေါက်ရုံးချင်းကြရင်တော့လုပ်ငန်းရှင်မောင်ဝိတ်ကိုယ်တိုင်လာရောက်ထွက်ဆိုရမယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီကနေ့စစ်စစ်တဲ့အမှုတွေမှာ ရှေ့တရင်ဘတ်မေလ31ရက်အင်္ဂါနေ့မှာဆက်လက်ဆက်စည်ကြားနာမှာပါဒီနေ့တရားရုံးကိုလာတဲ့ဒေါအောင်ဆန်းစုကြည်ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါတယ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်အုပ်ပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရီလိုက်စားမှုတွေအပါအဝင်အမှုပေါင်း78မှုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီးတော့အမှုချမှုအတွက်ထောင်ဒဏ်17နှစ်ချမှတ်ထားပါတယ်ရှင်
ကလေးတွေပါဝင်ရိုဟင်ဂျာတရားစင်ကျော်ဟာမြန်မာပင်လယ်ပြင်မှာတိတ်ဆုံးခဲ့ရတဲ့အတွက်ဝမ်းနဲ့တုန်လို့ရပါကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောလိုက်ပါတယ်။အနည်းဆုံးလူ18ယောက်တိတ်ဆုံးမှာဆုံးရရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေပါဝင်အလောင်း14လောက်ကန့်စပ်မှာတင်လာခဲ့ပြီးလေးပိုင်ရှင်များအပါအဝင်လူပေါင်း35ယောက်ကိုအသက်ရှင်ရက်ကဲတင်နိုင်ခဲ့တယ်လို့ပသိက်ခရရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဒုရဲမှူးကြီးထွန်းရွှေက AFP သတင်းထာတာကိုပြောပါတယ်။အသက်ရှင်ကျခဲ့သူတွေအပြောအရလေးပေါ်မှာလူ61ယောက်ပါလာတာဖြစ်တာကြောင့်လူ12ယောက်ပျောက်ဆုံးနေစေဘူတီတော်မောင်းတော်နဲ့စစ်တွေကရိုဟင်ဂျာတွေကိုလေကတင်လာခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့တက်ကြွလှုပ်ရှားသူတူက AFP ကိုပြောပါတယ်ကနဦးသိရှိရတဲ့သတင်းတွေအရရခိုင်ပြည်နယ်စစ်တွေမြို့ကနေမေလ19ရက်နေ့မှာလေကထွက်လာခဲ့ပြီးပသိမ်ကမ်းခြေအနီးမှာမေလ21ရက်နေ့လေမောက်ခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဆိုပါတယ်မြန်မာနဲ့ဒေသအတွင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေအနေနဲ့ကြမ်းမိကြံရလုံမိကြတဲ့ခံစားချက်ကိုအခုနောက်ဆုံးအဖြစ်ကပြသနေပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရောအာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှုအင်ဒရီကာရော့ဝတ်တေးကဆိုပါတယ်နောက်ဆုံးအသက်ပါဆုံးရှုံးရလောက်အောင်အနည်းငယ်များလာတဲ့ခရီးကိုနှင်ကြမဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေရဲ့အရေးအတွက်ကတူတူလာတာကိုမြင်ရတာကတော့ထိတ်လန့်တုန်လှုပ်စရာပါပဲလို့မစ္စတာမစ်အင်ဒရီကာကဆိုပါတယ်ခင်ဗျာ
ဟန်ကမှာဖန်စီတရားစွဲခံထားရတဲ့ကက်သလစ်ခရီးယာအသင်းတော်ရဲ့ကာဒနော်ဂျိုးဆက်ဆန်ရဲ့၅ယောက်ကသူတို့ပေါ်ဆွဲဆိုချက်တွေမှာအပြစ်မရှိဘူးလို့ပြောချခဲ့ပါတယ်2019ဒီမိုကရေစီရေးဆန္ဒပြမှုတွေအတွင်းမှာဖန်စီခံရသူတွေအတွက်ဥပဒေကြောင်းနဲ့ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေပေးနေတဲ့612 Humanitarian Relief Fund အဖွဲ့ကိုမှတ်ပုံတင်ဖို့ပြတ်ကွက်တယ်လို့ဆိုပြီးသူတို့အားလုံးကိုဟန်ကအစိုးရကတရားစွဲထားပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကဖန်စီခံရတဲ့သူတို့6ယောက်လုံးကိုဒီနေ့အင်္ဂါနေ့မှာရုံးထုတ်ခဲ့တာပါအဖမ်းခံရတဲ့ဗန္ဒာယေမှု9ယောက်ထဲမှာကာဒနော်ဂျိုးဆက်ဆန်အပြင်လူသိများတဲ့ရှေ့နေမာဂရက်နန်အဆိုရော်ဒန်နစ်ဟိုဒနီးစ်ဟိုလွတ်တော်အမဟောင်းဆစ်ဟိုနဲ့ပညာရှင်ဝှိုက်ပိုပတ်တို့ပါဝင်ပါတယ်နိုင်ငံသားအဖွဲ့နဲ့ပူးပေါင်းကြံစည်နေသလားဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့ပေမဲ့အဲ့ဒီပုံမှန်နဲ့တော့သူတို့ကိုတရားစွဲခြင်းမရှိပါဘူးအသက်တော်90အရွယ်ကာဒလွန်ဆန်ကိုဖမ်းဆီးတဲ့အပေါ်မှာ Vatican အပါအဝင်နိုင်ငံတကာကပြစ်တင်ဝေဖန်ခဲ့ကြပါတယ်ဟောင်ကောင်အစိုးရကအတိုက်အခံဒီမိုကရေစီရေးထောက်ခံအားပေးသူတွေကိုအခုနှစ်ပိုင်းတွေအတွင်းမှာဖမ်းဆီးအရေးယူမှုတွေလုပ်နေတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမှာမနစ်ကလူတွေကိုပြစ်ခတ်ခဲ့တဲ့သူ61ယောက်ရှိပြီးဒါဟာ2020တဲ့50ခန့်တုန်းပို့လာခဲ့တာဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်နဲ့နှိုင်းရှင်လိုက်ရင်နှစ်ဆများလာတာဖြစ်တယ်လို့စုံစမ်းထောက်လာရေးထတာ FBI ကပြောပါတယ်။2021ခုနှစ်ကပြစ်ခတ်ခဲ့တဲ့အတွက်ပြစ်ခတ်သူမပါလူပေါင်း103ယောက်တိတ်ဆုံးခဲ့ပြီး140ဒဏ်ရာရခဲ့တယ်လို့အစိုးရခန်းစားကပြောပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့ကလူမဲရပ်ကွက်မှာအသက်18နှစ်အရွယ်လူငယ်တယောက်ကလူ10ယောက်ကိုပြစ်တတ်ခဲ့ပြီးတဲ့နောက်ကိုယ့်ရဲ့အကြမ်းမှာ FBI ရဲ့အစိုးရခန်းစားကထွက်ပေါ်လာခဲ့တာပါ။အဆိုပါအမှုကို FBI ကအမုံပွားရာဇဝတ်မှုဖြစ်သတ်မှတ်ထားပြီးလူမျိုးရေးအခြေခံအစိုးရလုံရဖြစ်တယ်လို့ပြောပါတယ်။ခုလိုပြစ်ခတ်မှုတွေကတက်နေတာကိုပြနေတယ်လို့လည်း FBI ကဆိုပါတယ်။ဒီလိုပြစ်ခတ်မှုတွေအပေါ်အခြေရှာရေးတင်နာကင်ခွင့်ကတ်တရင်နဲ့ပြစ်ခတ်သူဖြစ်လာနိုင်စရာရှိသူများကိုစောစောစီစီတားဆီးနိုင်ရေးအကြောင်းအရာတွေဟာအမေရိကန်နိုင်ငံတတိုင်းကလုံးမှာအခြေတင်ဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်ဘရန်ခန်ဦးဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတစ်ခုကိုအစ္စလာမဘတ်မြို့တော်မှာပြုလုပ်ဖို့တရက်အလိုမှာပဲသူ့အပေါ်ထောက်ခံတဲ့သူဂျာနဲ့ချီကိုရဲကဖမ်းဆီးလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကျင်းပမဲ့ချီတဲ့ဆန္ဒပြပွဲမှာမပါဝင်နိုင်အောင်လို့ပန်ချက်ပြည်နယ်ကအင်ဘရန်ခန်ရဲ့ PDI ပါတီထောက်ခံသူတွေရဲ့နေအိမ်တွေကိုရဲတွေကအင်္ဂါနေ့ကူးပြီးချိန်မှာဝင်ရောက်ဖမ်းဆီးခဲ့တာပါ။လွှတ်တော်မှာအယုံကြည်မရှိမဲခွဲဆုံးဖြတ်ပြီးယာရုကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းအင်ဘရန်ခန်ကတောင်းနေချီတဲ့ထောက်ခံသူတွေကိုစုဝေးပြီးတော့အစိုးရကရွေးကောက်ပွဲကျင်းပမဲ့ရက်မပြောမချင်းဆန္ဒပြမယ်လို့ပြောကြားထားတာပါ။အစ္စလာမဘတ်မြို့တော်တဝိုက်က PDI ပါတီထောက်ခံသူဒါစင်နဲ့ချီလဲဖမ်းဆီးခံခဲ့ရပါတယ်ရှင
်။2021ခုနှစ်အတွက်ရှွန်မက်ဂရိုက်ငြိမ်းချမ်းရေးစုကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကိုချိန်ပြလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့ AAPP ရဲ့ဥက္ကဋ္ဌကိုဘိုချီတို့ကဒီကနေ့စုချိန်ပြတဲ့အခမ်းအနားမှာအင်တာနက်ကတစ်စင်မိန့်ခွန်းပြောကြားခဲ့ပါတယ်။အခုလိုစုချင်းမြင့်ခံရတာဟာမြန်မာနိုင်ငံကငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားမှုနဲ့လှုပ်ရှားသူတွေကိုအသိမှတ်ပြုတာဖြစ်တယ်လို့ AAPP ရဲ့အတွေ့အကြုံကိုတိတ်က VOA ကိုပြောပါတယ်။ ဂျာမနီနိုင်ငံမြို့နှစ်မြို့မှာကျောင်းတက်နေတဲ့မြန်မာအကြောင်းသူတယောက်က AAPB ရဲ့ကိုစားစုကိုဘာလင်မြို့မှာတက်ရောက်ယူမယ်လို့ AAPB ရဲ့အတွေ့အမှုကိုသိကဆိုပါတယ်။မြန်မာပြည်သူတွေပေါ်စစ်တပ်ရဲ့ဖိနှိပ်မှုကိုအာထုတ်ပတ်တန်းတင်ခဲ့တဲ့အတွက်အသီးမှတ်ပြုစုရရှိခဲ့တာအပေါ်မြန်မာနိုင်ငံဒီတိုင်းတန်ယုံက AAPB အဖွဲ့ကိုဂုဏ်ပြုပါကြောင်းတန်ယုံရဲ့ Twitter လူမှုစာမျက်နှာမှာပြောထားပါတယ်။စစ်တပ်ကိုသူ့ရဲ့လောက်ရတွေအတွက်တာဝန်ခံမှုရှိစေရမယ်လို့လည်းတန်ယုံကဆိုပါတယ်။ဒီစုကိုဂျာမနီနိုင်ငံအခြေစိုက်နိုင်ငံကငြိမ်းချမ်းရေးဘျူရိုအဖွဲ့ IPB ကချီးမြှင့်ခဲ့တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုတ်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်ပူတာအိုဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့ထောက်ပို့ရင်တန်းကိုတန်ကြာရွာအနီးမှာ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကတိုက်ခတ်တာကြောင့်ကား၃စီးပျက်စီးသွားပြီးပြည်သူစစ်နဲ့စစ်ကောင်စီတပ်သားတချို့သေဆုံးခဲ့ကြောင်းဒေသခံတွေကပြောပါရယ်။ဒီအပိုင်းအတွင်းမှာတော့ဖားကန့်ဒေသဘက်မှာလည်းတိုက်ခိုက်တာတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါရယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်ကတိုက်ပွဲအခြေအနေတင်ကိုငိမ့်ညက်ပြောပြပေးပါရှင
်။စစ်ကောင်စီကနေပြည်တော်မှာငိမ့်ညက်ရေးဆွေးနွေးပွဲကျင်းပနေချိန်မှာပဲကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါရယ်။ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်မြောက်ပိုင်းပူတာအိုမြို့နယ်နဲ့ဖားကန့်ဒေသဘက်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်။ပူတာအိုမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာမြကြီးနားကနေပူတာအိုကိုတက်လာတဲ့စစ်ကောင်စီတပ်ရဲ့ထောက်ပို့ရင်တန်းကိုပူတာအိုမြို့နယ်မိုင်20လောက်အကွာတန်းကြားရွာအနီးမှာ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပူတာအိုဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကတောင်ပေါ်နဲ့ခေါဖုံကြားအဲ့တန်းကြားအလူနာမှာကျရင်နဲ့ဒီကဘကကာတုံးစီးပြတာဒီကတော့တပိုက်တစားနဲ့စေတင်းကားဒီကနဲ့ဧတော်တာဟုတ်တယ်ပူတော်ဖက်ယူသွားပြီသူတို့6ရက်တည်တယ်အဲ့လိုတည်ရတယ်မနေ့ညနေပိုင်းမှာဟုတ်တယ
်ဒီစီးရင်တန်းဟာကားအစီး80လောက်ပါဝင်ပြီးဒီလ17ရက်နေ့ကမြကြီးနားကထွက်ခွာလာတာပါ18ရက်နေ့ကဆွန်ပရာဘူကိုရောက်ခဲ့ပြီး21ရက်နေ့မှာတော့မော်တော်ယာဉ်တချို့ဟာပူတာအိုဘက်ကိုဆက်လက်ထွက်ခွာလာတာမှာလမ်းမှာအတိုက်ခိုက်ခံရပြီးလူ20လောက်သေဆုံးခဲ့ကြောင်းKNG ခေါ်ကချင်သတင်းဌာနကဖော်ပြပါဗျ။တနင်္လာနေ့ကပူတာအိုမှာတိုက်ပွဲဖြစ်ပွားခဲ့သလိုဖားကန့်ဒေသဘက်မှာလည်းမိုင်းခွဲတာပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတူကအခုလိုပြောပါဗျ။ဟိ
ုအောက်ပရက်စီကြောင့်တက်လာပေါ့။တက်လာတော့မနေ့ကမနေ့ဒီဘက်ကရင်ကြောင်းကမှာတိုက်ပွဲဖြစ်တယ်။အဲ့ဒီတောက်လျှောက်ဒီကြောင်းကရွာလေးဝင်လာတယ်ဝင်လာတော့ဒီလမ်းမှာပေါ့။အဲမိုင်းထောင်ပြီးဖောက်ခွဲတာလည်းဖြစ်တယ်။အဲမနေ့ကတော့ဟိုစခန်းတဲ့အားလုံးဝင်သွားပြီပေါ့။တက်လာစီကြောင်းကဒီနေ့တော့ညီငယ်ဆရာ
ဖားကန့်မြို့နယ်စပော့ကြီးရွာမှာပြစ်ခတ်မှုဖြစ်ပွားပြီးစိုက်ကယ်စီးလာတဲ့အရဲသားတဦးသေဆုံးခဲ့ကြောင်းလည်းပြောပါတယ
်စပော့ရွာကတရားမှာလေဒီကတက်ကုန်းကဟိုစစ်ကားတဦးကြီးထွက်လာတယ်ထွက်လာတော့အဲ့ဒီတရားမှာမိုင်းခွဲလိုက်တယ်မိုင်းခွဲတဲ့အခါတော့အဲ့ဒီအရဲသားတဦးကဖြတ်သွားတဲ့အခါလေရက်စုမဟိုရက်ခိုင်းတော့ရက်လို့ဖြစ်သွားတယ်လေ
KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီရက်ပိုင်းအတွင်းပူတာအိုနဲ့ဖားကန့်ဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာရှိပေမဲ့တခြားနေရာတွေမှာထူးခြားတာမရှိကြောင်းအခုလို့ပြောပါရယ်
။ဟိုပူတော်ဘက်မှာလည်းဤခါပို့တဲ့ရင်သားတွေကိုနားငါပေါ့နော်မိုင်းဆွဲတိုက်ခိုက်တယ်ဆိုတော့အဲတရင်တော့ရပါရယ်။နောက်ဖကန်ဘက်မှာလည်းအဲစစ်ကောင်စီဘက်ကထုတ်ဝင်လို့ကျွန်တော်တို့ခေတ္တကနဲ့ခုခံတိုက်ပွဲတွေရှိတာတော့အဲမြေတုံးနဲ့အဲ့တော့ရှိပါတယ်။ချမ်းမြာတော့ကုတိကတော့ဘာမှထူးခြားတာမရှိဘူး။
ဒီတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေကိုစစ်ကောင်စီနဲ့ KIA ကနေတီးခြားအတည်ပြုချက်တော့မရပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကင်တပ်တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဧပြီလအတွင်းကကမ်းလှမ်းခဲ့ရမှာကချင်လွတ်လပ်ရေးအဖွဲ့ KIO ကပါဝင်အသင့်ပါဝင်ထိုက်သူအလုံးမပါဝင်တာကြောင့်လက်မခံခဲ့ပါဘူးလောလောဆယ်မှာတော့တိုင်းဒေသလက်နက်ကင်ဆယ်ဘွဲကငြိမ်းချမ်းရေးဆွေးနွေးဖို့အကြောင်းပြန်ထားပေမဲ့လည်းကချင်၊ကရင်၊ကယားချင်းစကိုင်းနဲ့မကွေးစားတဲ့ဒေသတွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
ကိုကြီးညာပြပြပေးခဲ့တာပါအခုဆက်ပြီးကလေးမျိုးဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါစကိုင်းတိုင်းကလေးမျိုးတောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးရွာသားတချို့အသက်ခံရတယ်လို့စစ်ဆောင်ယာယီတဲတချို့လည်းမိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကနေတင်ပြပို့ထားတာကိုသားညုံပြပြပေးပါရှင်
စကိုင်းတိုင်းကလေးမြို့နယ်အတွင်းစစ်ကောင်စီစစ်ကြောင်းကနေပြီးတော့နေပြည်တော်ရှင်းလင်းရေးလှုပ်ရှားမှာဒေသခံ PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်အင်းကျော်ကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့အင်းကျော်ရွာဒေသခံတူကပြောပါတယ
်တိုက်ပွဲမနေ့ကဖြစ်တယ်တနေ့ကဖြစ်တယ်ကအဲ့ဒါပြီးတော့ကျွန်တော်တို့အင်းကျော်သား၃ယောက်တက်သွားတယ်ဗောလေအင်းကျော်သား၃ယောက်ပါသွားတယ် အဲ့ဒါဒီလိုအပြည့်နဲ့ဒီလိုမျိုးပန်းကြီးမှာစဉ်းစားနေတဲ့ရိုက်ကြီးမှာတက်ပြီးတယ
်။ဒါပြင်ကလေးမျိုးမေတ္တာမြေအရှိဘက်ကမှရှိတဲ့အင်ကျော်ကြီးရွာအနာကဥယျာဉ်ကြီးရွာကနေတချို့နဲ့ဒီစစ်ဘေးရှောင်စခန်းယာယီတဲတွေကိုလည်းမြှို့ထားတယ်လို့အစိုးရဒေသခံကပြောပါတယ
်။သူတို့စစ်ရှောင်စခန်းတွေကအားလုံးအသေး30လောက်ပါတယ်ပြောတယ်။စစ်ရှောင်တွေကသူတို့ကတောထဲမှာကြေတန်းလေးထိုးနေတဲ့အားကိုကြေတန်းကြီးကိုမြှို့လိုက်တဲ့အခါကျတော့သူတို့ကစီးကြီးကြတာပေါ့ဗျာ။စီးကြီးတဲ့အခါကျတော့သူတို့ကဘာမှမပါဘူး။ဖွဲ့စားတာမပါဘူး။စောင့်နေစားတာမပါဘူးပြောတယ်။အဲ့ဒါကသူတို့ဇနားနီးရနေမှသူတက်ဖို့ကြတာပဲရှိတယ်။
ကလေးမျိုးကလူမှုကွန်ရက်အဖွဲ့ဝင်တူကတော့အင်ကျော်ရွာသားနှစ်ဦးအသက်ခံအကြောင်းနဲ့ဆစ်ရှောင်နေတဲ့ယာယီတဲတချို့မရှုခံရတဲ့အကြောင်းကိုအခုလိုတီးပြပြောပါရစေ။အဲ
့တော့သူတို့အဲ့ဒီပထမဆုံးထိုးတဲ့နေက၄ရက်ဆက်တယ်ပြောတယ်။၄ရက်ဆက်သွားတယ်အင်ကျော်ရွာပါ
။အင်ကျော်ရွာကဥခင်မောင်ရဲ့သားသမက်ကိုလေးဝင်းနဲ့ဒေါ်မီအေးရဲ့သားကိုချစ်ကူကူတဲ့။၂၁ရက်နေ့ကဆိုသူတို့စစ်ကြောင်းဝင်ရင်စစ်ကြောင်းဝင်လို့လမ်းမှာတွေ့ရင်ဒီတော့ PDF တော့ခွဲတာမှမဟုတ်တွေ့ရင်တတ်တာ။သူတို့ပြန်ဆုတ်သွားပြီ
မြှို့သွားတယ်ဥယျာဉ်မှာ3အိမ်လို့ပြောတယ်3အိမ်နဲ့နောက်တစ်ခုကဆစ်ချောင်းရွာတွေမှာရွာတဲ့စိတ်မချတော့အချို့ရိတ်ခါတွေစောထဲပို့ထားရရှိလေအဲတော်တွေလည်းချို့သွားတယ်သူတို့ရိတ်ခါများများညီရင်တော့သူတို့ကပြည့်တဲ့အတိုင်းနဲ့ဒါ PDF ရိတ်ခါလို့ဆက်ဆုံးတာဟုတ်လားအဲတော့ချို့သွားတယ်သူ
ကဂျန်နဲ့ရွာသားတွေကတော့ဘီလူရွာကိုတောတောင်ကြီးထဲမှာတင်းရှောင်နေရတယ်လို့လည်းဆိုပါတယ်ကလေးမျိုးနဲ့တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးအဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ကြားဒီရက်ပိုင်းတိုက်ပွဲတွေအတွက်မှာအနည်းဆုံး6ရွာ9ရွာမိရှုခံရပြီးတော့အင်ဂျင်2000ခန့်မိတောင်ကျွမ်းခဲ့တယ်လို့သိရပါတယ်။လက်ရှိမိရှုခံရတဲ့ရှားဘူးရွာ၊ဒိုးနွယ်ရွာ၊အရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကတချို့နေရာကိုပြန်လာရှိပေမဲ့စစ်ဘေးရှောင်တွေအတွက်ကတော့အခက်အခဲရှိနေတော့မယ်လို့ဒိုးနယ်ရွာသားတူကပြောပါတယ
်။စစ်ကောင်စီတပ်တွေလည်းအကုန်လုံးဆုတ်သွား9ရွာ9ရွာပေါ့နော်အဲ့ဘက်ကိုပြန်ပြီးတော့ဝင်နေကြပြီ။ဝင်နေကြပြီဆိုတော့လည်းတစ်စိတ်တစ်ပိုင်းပေါ့ဟိုမလောင်ပဲကြံကြည့်နေတချို့ပေါ့အဲ့ဒါဒီကိုဝင်ပြီးတော့နေကြတယ်တက်ပြီးတော့အိမ်ကြီးတောင်သွားတဲ့ဟာကျလည်းဟိုတီးတဲ့အိမ်ကအိမ်အောက်ထပ်တင်မှာပေါ့အိမ်ရောကပ်ပြီးတော့နေကြတာအရှိတလုံးဝလောင်သွားတဲ့အိမ်ကြီးကျတော့လည်းဘေးလွတ်ရာမှာပဲတိုင်းနေကြတာပေါ့
အလားတူပဲချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းမှာလည်းမနေ့ကတိုက်ပွဲဖြစ်ပြီးတဲ့နောက်နေအိမ်တွေမိရှုခံရတယ်လို့စစ်ဘေးတင်းရှောင်နေတဲ့ထန်တလန်ဒေသခံတူကပြောပါတယ
်မနေ့ကထန်တလန်မြို့ပေါ်မှာတိုက်ပွဲရှိလို့ထင်ပါတယ်မနေ့ကမနေ့ကဆောနေဟိုညနေပိုင်းတိဒီခုတွေကျွန်တော်ယူရနဲ့ဆန်းနေရတာပေါ့နော်မီးလောင်လာတော့ပြင်ချတာပေါ့လေဒါမှမဟုတ်ဒီချက်ဘယ်လောက်လောင်လဲဆိုတာကျွန်တော်လည်းအဲ့ဒါပြင်ချမပြည့်ဘူ
းထန်တလန်မြို့အမှတ်တရက်ွက်အတွင်းမေလ23ရက်နေ့ကစစ်ကောင်စီတပ်နဲ့ CDF ထန်တလန်တပ်ဖွဲ့ကြားမျိုးရင်းတိုက်ပွဲဖြစ်ခဲ့ရမှာစစ်ကောင်စီဘက်က6ဦးသေဆုံးပြီးတော့10ယောက်ကျော်ဒဏ်ရာရခဲ့တယ်လို့ CDF ထန်တလန်အဖွဲ့ဘက်က4ဦးဒဏ်ရာရရှိခဲ့တယ်လို့ CDF ထန်တလန်ကသတင်းထုတ်ပြန်ထားပါတယ်ကလေးမျိုးနယ်နဲ့ထန်တလန်မျိုးနယ်အတွင်းတိုက်ပွဲအခြေအနေနဲ့အိမ်မီးလောင်ရတဲ့အခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းပြည်နယ်ထန်တလန်ကံပက်လက်ဖလန်းမျိုးနယ်ရီမှာနဲ့စကိုင်းတိုင်းကလေးမျိုးနယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ဖို့တိုက်ပွဲဖြစ်တဲ့နေရာတွေမှာနေယူနေမရှုခံရတဲ့ဖြစ်စဉ်ဟာဒေသခံ PDF တွေအပေါ်မှာလက်မခံရဲအောင်လို့အာမပေးရအောင်လို့လှုံ့ဆော်တဲ့စစ်စီရင်တစ်ခုဖြစ်တယ်လို့ချင်းနိုင်ငံလေးလာသုံးသပ်သူကပြောပါတယ်။လက်ရှိချင်းပြည်နယ်စီအပရိပခဖြစ်စဉ်မှာဒေသခံတသိန်းခန့်နဲ့ကလေးမျိုးနယ်ထဲမှာတော့လူရင်2000ခန့်ဟာစစ်ဘေးတိမ်းရှောင်နေရပြီးတော့တောတောင်နေတဲ့နောက်ဆွေမျိုးသားချင်းအိမ်ငယ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာစစ်ဘေးတိမ်းရှောင်နေကြပါတယ်ခင်ဗျာ
ကုဒါညုံပါရှင်တစ်ဆက်သေးပါပဲတမူးမျိုးဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါစကိုင်းတိုင်းဒေသကြီးတမူးမျိုးအနီမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းကမြို့နယ်တချို့မှာလည်းတယ်လီဖုန်းဆက်သွယ်မှုလိုင်းတွေခေတ္တပြတ်တောက်နေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ပြောပြပေးပါရှင်
ဒီကနေ့မေလ24ရက်မနက်6နာရီလောက်ကနေစပြီးစကိုင်းတိုင်းဒေသကြီးတမူးမျိုးနဲ့သုံးမိုင်ဝေးတဲ့နေရာမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်အပြန်အလှန်အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တယ်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်မနက်6နာရီခန့်နဲ့စဖြစ်တာမနက်စောစီစီပေါ့နော်ကျွန်တော်ဒီမြို့ပြင်ပဲပေါ့တမိုးမြို့မြို့ပြင်ပဲ3မိုင်လောက်ဝန်းကျင်ပေါ့နော်စိုက်ပွဲကဒီနေ့တော့တော်တော်ပြင်ရတဲ့ကြာလဲကြာရဲပေါ့နော်မနက်6နာရီခန့်နဲ့ပြောမှ7နှစ်ချစ်ကိုကျွန်တော်တိုက်ပွဲဖြစ်ကြတယ်ကျွန်တော်ဘက်ကစစ်ကြောင်းထိုးတာကျွန်တော်ဒီအတိရတဲ့လောက်ငါကြတော့ပေါ့နော်တို့ကနေပြောမှမြက်ကလေးကကင်းပုံဝကြတာပေါ့အဲတို့ကလက်နဲ့တုံးတာကပေါ့နော်ပေါ့ကိုလက်နဲ့ကြီးကြီးကြီးနဲ့ပဲတော်လှန်ထူးတာပေါ့ RPG လည်းပါတယ်အဲ 60mm လည်းပါတယ်ပေါ့နော် PG ဆိုလို့ရှိရင်တော့ခန္ဓာလုံး၈လုံးလောက်တော့ပြစ်ထဲတာကျွန်တော်ဘက်ကိုလေအခုတော့ကျွန်တော်ဒီခဏတော့ငိန်ထားတယ်ဒီလုံးနဲ့တော့ရက်သားမယ်လို့ကျွန်တော်မထင်ဘူးပေါ့နော
်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒါကတမူးမျိုးဘက်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ် စကိုင်းတိုင်းထဲမှာစစ်ကောင်စီကဒီလိုနယ်မြေရှင်းလင်းလုပ်နေတဲ့မြို့နယ်တချို့မှာလည်းမေလ24ရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းအထိမိုဘိုင်းဖုန်းခေါ်ဆိုဆက်သွယ်မှုလိုင်းတွေပြတ်တောက်သွားပါတယ်ဒီလိုဖုန်းလိုင်းတွေပြတ်တောက်နေတာနဲ့ပတ်သက်လို့စကိုင်းဒေသခံတူပြောပြတာက
ဖုန်းလိုင်းကမနေ့တုန်းကတော့ဖြတ်တယ်နေ့လည်ခင်းကျတော့ဖုန်းလိုင်းတွေပြန်ရသွားတယ်ဟိုကျွန်တော်တို့ဖုန်းလိုင်းဖြတ်တာမှာဟုတ်တယ်ကဲဘလူးကျွန်းလာမနေ့ကဟို 6:55 မိနစ်ခန့်ကလိုင်းပြန်တယ်ဟုတ်တယ်ဖုန်းလိုင်းတွေပြန်ဖြတ်ပြီးတော့ကျွန်တော်တို့နေ့လည်7:00မှာဖုန်းလိုင်းပြန်ရတယ်မနေ့က9:00တော့ဖြတ်ပြီးတော့နေ့လည်7:00မှာပြန်ရ
နောက်ခင်ဦးမြို့နယ်နဲ့ရေဦးမြို့နယ်တွေကကြေးရွာတွေမှာလည်းတယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်ရေဦးမြို့နယ်ကဒေသခံ2ဦးထက်မနည်းကိုမေလ23ရက်နေ့ညနေပိုင်းမှာ VOA ကနေဖုန်းခေါ်ဆိုဆက်သွယ်ပြုလုပ်ချိန်မှာလဲတယ်လီဖုန်းတွေကဆက်သွယ်မရဖြစ်ခဲ့ပါတယ်။နောက်မင်းကင်းမြို့ရဲ့အောက်ပိုင်းကျေးရွာတွေမှာဆိုရင်လဲဒီကနေ့မနက်ပိုင်းကတည်းကနေစလို့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့မင်းကင်းဒေသခံတဦးကပြောပါတယ
်။အခုဆိုမြို့အောက်အရာဟိုဟာပြစံထောက်တို့စံချက်တို့လောင်းချက်တို့ဘက်ကိုဖုန်းလိုင်းပြတ်နေရကြ။မင်းကင်းရဲ့အောက်ကအကုန်လုံးလိုပဲဗျဟုတ်ကဲ့ဟုတ်ကဲ့အဲ့ရက်ဒီပါတီကိုကျွန်တော်ဖုန်းခက်လို့ကိုမရဘူးဗျ
စကိုင်းတိုင်းမြို့ကြီးလေးမြို့ဖြစ်တဲ့စကိုင်းရွှေဘိုမုံရွာကလေးတို့ကနေလွဲလို့ကြံမြို့နယ်တွေကကြေးရွာတွေကိုမတ်လ3ရက်နေ့ည7နာရီကနေစလို့မိုဘိုင်းအင်တာနက်တွေဖြတ်တောက်ထားပြီးတချို့ကြေးရွာတွေမှာတော့မြန်လုံးနှိမ့် 2G ဝန်ဆောင်မှုကိုသာပေးထားပါတယ်မိုဘိုင်းအင်တာနက်တွေဖြတ်တောက်တာနောက်ပြီးတော့ဖုန်းလိုင်းတွေပြတ်တောက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး
မဆုမမရှင်အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုတော့သတင်းဆောင်ပါတစ်ခုကိုဆက်ပြီးပြောပြပေးပါမယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီမှာအစိုးရတာဝန်ရှိသူတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံနေပါတယ်နိုင်ငံတကာကယူကရိန်းအရေးကိုအာရုံစိုက်နေကြတဲ့အချိန်ရိုဟင်ဂျာဒုက္ခသည်တွေကိုမေ့မသွားကြစေဖို့အတွက်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာလို့ဆိုပါတယ်ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆွေးနွေးဖို့နဲ့အင်ရှင်နိုင်ငံအတွက်ထောက်ပံ့ကူညီမှုတွေလုပ်ပေးနိုင်ရေးအတွက် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကို၅ရက်ကြာရောက်ရှိနေပါတယ
် I came to Bangladesh because this is such a priority partner country
ကျွန်တော်ဘင်္ဂလားဒေ့ရှ်ရောက်လာတာကဒုက္ခသည်တွေအရေးကိစ္စတွေထဲမှာရိုဟင်ဂျာတွေအရေးကလည်းဦးစားပေးရမယ့်ကိစ္စတစ်ခုဖြစ်တယ်ဆိုတာပြင်ဒီနိုင်ငံဟာ UNHCR နဲ့ဦးစားပေးလက်တွဲလှုပ်ဆောင်နေတဲ့နိုင်ငံဖြစ်နေလို့ပါနောက်တစ်ခုကလည်းယူကရိန်းရေးဟာရေးပေါ်ကြီးမားတဲ့ပြပခဖြစ်တယ်ဆိုပြီးတော့အားလုံးကအာရုံစိုက်နေကြပြီမဲ့အာဖဂန်တို့ကင်မရွန်နိုင်ငံတို့ကိုမကြခင်ကကျွန်တော်သွားခဲ့တယ်လို့ဒီဒုက္ခသည်တွေအရေးကိုလည်းမင်မထားသိမှုဆိုတာကိုမိမောင်းထိုးပြဖို့အတွက်ဖြစ်ပါတယ
်2018ခုနှစ်အတွင်းမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်ရိုဟင်ဂျာ9,000လောက်ဟာငကိုကရိုဟင်ဂျာတွေရောက်နေပြီဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်9,000လောက်ရှိတယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဟာဒီဒုက္ခသည်တွေကိုလက်ရှိအချိန်ထိနေထိုင်ခွင့်ပြုထားပါတယ်။ကမ္ဘာတဝန်းနေရာဆွန့်ခွာထွက်ပြေးသူအရေးအတွက်တိုးလာနေတဲ့အချိန်မှာပဲရိုဟင်ဂျာအရေးဟာလည်းမေ့ပျောက်သွားတဲ့ကိစ္စရပ်တစ်ခုမဖြစ်သင့်ဘူးဆိုတာကို UNHCR နဲ့လုပ်ဖော်ကံပေးနိုင်ငံတွေကအလေးပေးပြောဆိုနေကြတာပါ
။ For me it was really useful today not to only visit projects but
ကျွန်တော်ဒီကိုလာတာကစီမံချက်တွေကိုကြည့်ဖို့တတ်တယ်မဟုတ်ပါဘူးဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုပါစကားပြောဖို့အတွက်ရောက်လာတာပါကျွန်တော်လူငယ်တွေဘာသာရေးခေါင်းဆောင်တွေတဘောပအဝန်ချင်းရေလှူရှားနေသူတွေဒီမှာရောက်နေတာဆယ်စုနှစ်တွေကြာနေပြီဖြစ်တဲ့သူတွေနဲ့တွေ့ပါတယ်ဒီမှာမကြာသေးခင်ကရောက်လာသူတွေရှိတယ်လို့လူတိုင်းကမတူညီတဲ့ယူဆတွေရှိကြပါတယ်ဒါပေမဲ့လည်းအနာဂတ်အတွက်မြေယာမှုတွေရှိနေတယ်ဆိုတာတော့ခံစားသိရှိနိုင်ပါတယ်ဘာသာရေးခေါင်းဆောင်တွေအပါအဝင်အများစုကမြန်မာနိုင်ငံကိုပြောင်းရင်ကြပါတယ်ဒါပေမဲ့သူတို့ကိုနိုင်ငံသားဖြစ်နေအတိမတ်ပြုမယ်ဆိုတဲ့အာမခံချက်ရှိမှလွတ်လပ်စွာသွားလာခြင်းရှိမှပြန်လို့ရပါတယ
်။ရိုဟင်ဂျာတွေအတွက်စာနာမှုအကူအညီပေးရေး2022ခုနှစ်ပူးတွဲလုပ်ငန်းစဉ် JRP ဟာဗရှန်ချားကျွန်းမှာရောက်နေကြသူတွေအပါအဝင်ခမန့်ကြီးအဖင်တိကျတမ၄တန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့အနီးဝန်းကျင်မှာရှိနေကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းအတွက်ကူညီထောက်ပံ့ပေးရေးတောင်းဆိုထားတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာကောက်ဆစ်ဘဇားနဲ့ဗရှန်ချားကျွန်းမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒဲချင်းတဲနီယာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA ရဲ့မြန်မာဘာသာအတန်လွင်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရေးအကြောင်းသတင်းဆောင်ပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုဒီတစ်ပတ်ဒီအပတ်စဉ်ကဏ္ဍတွေမတိုက်ခင်မှာတော့စစ်ကောင်စီနဲ့နိုင်ငံတကာတပ်ရေးတမန်အခင်းအကျင်းအကြောင်းကိုနားဆင်ကြရမှာပါမြန်မာစစ်ကောင်စီရဲ့တပ်တမန်ရေးနယ်ပယ်မှာအာရှနဲ့ဥရောပနိုင်ငံတချို့ဟာတပ်တမန်ဆက်ဆံရေးအစ်စ်နှိမ့်ချနှိမ့်ချနေကြလာသလိုတစ်ဖက်မှာလည်း NUG ကိုမြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဆက်ဆံမှုပိုပြီးတိုးလာတယ်လို့ British အခြေစိုက် Burma Campaign UK က VOA ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့် short ချနေကြတာဟာနိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားခဲ့ပါရယ်မယင်ချင်းနိုင်ကအသေးစိတ်တင်ပြပေးပါပါ
ဒီတိုင်းအပါအဝင်နိုင်ငံသားတိုင်းပြည်တွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့တိုင်းတွေမှာတန်အမတ်ယာရုနေရာတွေကိုတန်ယုံတာဝန်ခံတွေအဖြစ်အဆင့် short ချလာကြတာဒါမှမဟုတ်လစ်လက်သွားတဲ့တန်အမတ်နေရာတွေမှာအစ်စ်ခန့်အပ်တာမျိုးမလုပ်တော့တာစတဲ့တန်တမန်ရေးအရာအဆင့် short ချတာတွေကိုကြည့်ရင်စစ်ကောင်စီဟာတန်တမန်ရေးအရာအထီးကျန်မှုကြီးထွားလာတာကိုမိမောင်းထိုးပြနေတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြခဲ့ကြပါတယ်ဒီကရက်နှစ်ဇူလိုင်လကမြန်မာနိုင်ငံဆိုင်ရာဗြိတိန်တမတ်ကြီးအစ်စ်ဖြစ်ခန့်အပ်ခံရတဲ့ Pit Vols ဟာဩဂုတ်လနောက်ပိုင်းမှာမြန်မာနိုင်ငံကိုတွားရောက်တာဝန်ထမ်းဆောင်ခဲ့တာပါဒါပေမဲ့သူ့ရဲ့ဗြိတိန်တမတ်ကြီးဖြစ်ခန့်အပ်လွှာအတွက်စစ်ကောင်စီကအကြိမ်ကြိမ်မေတ္တာရပ်ခံခဲ့ပြီးမြန်မာကြီး Pit Vols ကတော့နေပြည်တော်သွားပြီးစစ်ကောင်စီပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံပေးအပ်ခဲ့ခြင်းမရှိပါဘူးဒီနေ့ဖေဖော်ဝါရီလနောက်ပိုင်းမှာဒေသဆိုင်ရာညှိနှိုင်းဆွေးနွေးပွဲအတွက်မြန်မာနိုင်ငံကနေခိတခဏထွက်ခွာခဲ့တဲ့တမ်းမတ်ကြီးကိုပြည်ရင်းပြန်ဝင်ဖို့စစ်ကောင်စီကညှင်းပယ်ခဲ့ပါတယ်။ဒါအပြင်ဒီနေ့အစောပိုင်းကဆိုရှယ်မီဒီယာတွေမှာသူ့ရဲ့တာဝန်အဆင့်ကိုတမ်းမတ်ကြီးအစားမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံအကြီးအကဲဖြစ်ပြောင်းလဲခဲ့ပါတယ်။ဒါရီဟာဗြိတိန်နိုင်ငံနဲ့တာမကဥရောပနဲ့အာရှနိုင်ငံတွေပါစစ်ကောင်စီနဲ့တန်တမန်ရေးတိုက်ပွဲဖြစ်နေတဲ့နောက်ွယ်ကအခြေအနေတွေလိုပဲမြင်ကြောင်းဗြိတိန်အခြေစိုက်မြမရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
် What we've seen is even governments that have not taken a strong stance
ရတာကတော့ဗြိတိန်အစိုးရအနေနဲ့စီးပွားရေးအရပြတ်မှတ်ထားပိတ်ဆို့အရေးယူမှုအသစ်တွေအတွက်ခိုင်မာတဲ့ယက်တီချံမရှိတာတော့စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရုံဝင်ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုဖို့တော့တွန်းဆုတ်နေတာပါအဲ့ဒါရဲ့တစိ့တစ်ပိုင်းအနေနဲ့သူတို့တန်အမတ်ကြီးခန့်အပ်လွှာကိုပေးအပ်တာမျိုးမလုပ်ချင်ပါဘူးတန်အမတ်အစ်ခန့်အပ်တယ်ဆိုရင်နိုင်ငံတော်အကြီးအကဲကိုတွေ့ဆုံပြီးတရားဝင်လက်ခံတဲ့အနေနဲ့ခန့်အပ်လွှာကိုပေးအပ်ရတာပါဒါကြောင့်စစ်ကောင်စီကဗြိတိန်တန်အမတ်ကြီးအစ်ရောက်လာတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာရောက်တွေ့ဆုံပြီးခန့်အပ်လွှာပေးအပ်ရမယ်လို့ပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဗြိတိန်ဘက်ကတာဝန်မလုပ်ချင်ပါဘူး။ Sorry အာရေဗျနိုင်ငံပဲပထမဦးဆုံးလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်
။ဒါအပြင်နိုင်ငံအများအပြားဟာလည်းစစ်ကောင်စီကဗီဇာမပေးရတာကြောင့်သူတို့ကိုစားပြုတန်တမန်တွေဗီဇာရဖို့ရုန်းကန်နေရတယ်လို့Mark Farmana ကဆိုပါတယ်တဖက်မှာလည်းမေလ12ရက်နေ့ကနေ13ရက်နေ့အထိ American ပြည်ထောင်စုမှလုပ်ခဲ့တဲ့ American ASEAN ထိပ်သီးစည်းဝေးပွဲနဲ့တိုက်ဆိုင်ပြီးရောက်လာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကို American အစိုးရအစင်းမြင့်အရာရှိတွေလွှတ်တော်အမတ်တွေအပါအဝင်မလေးရှားနိုင်ငံခြားရေးဝန်ကြီး Safuddin Abdullah တို့ကတွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်ကိုတော့ Mark Farmana ကအခုလိုတုံ့သက်ပါတယ်
ASEAN doesn't have a policy. ASEAN is a mess with individual members.
ASEAN မှာမူဝါဒမရှိပါဘူး။အဖွဲ့ဝင်တနိုင်ငံချင်းစီအလိုက်မှာလုံးဝကွဲပြားတဲ့ချင်းကပ်မှုတွေနဲ့ကွဲပြားတဲ့မူဝါဒတွေကိုပဲလိုလားနေကြပြီး ASEAN အဖွဲ့အနေနဲ့ရှုပ်ထွေးနေတာပါ။အခုလို ASEAN အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ NUG ဝန်ကြီးတဦးကိုတွေးဆောင်တဲ့ကိစ္စမှာအများပြည်သူသိအောင်သတင်းထုတ်ပြန်တာဟာတကယ်ကိုထင်ရှားတဲ့ဖြစ်ရဲ့လို့ကျွန်တော်မြင်ပါတယ်။ဒါအပြင် American ပြည်ထောင်စုမှာ NUG ဝင်ကြီးဒေါ်စင်မအောင်အနေနဲ့အစိမ့်မြင့်အစိုးရအရာရှိတွေလွှတ်တော်အမတ်တွေနဲ့တွဲဆုံမှုတွေကိုလူများသိအောင်ထုတ်ပြန်ကြေညာမှုတွေဟာတကယ်ကိုထူးခြားပါတယ်။ဒါပေမဲ့လည်းဒီဖြစ်ရပ်တွေဟာအလိုလျောက်တရားဝင်အတိအမှတ်ပြုတယ်ဆိုတာမျိုးဥတီသွားတယ်လို့တော့ကျွန်တော်မထင်ပါဘူး။တစ်ဖက်မှာလည်းတခြားနည်းလမ်းနဲ့အတိအမှတ်ပြုတယ်လို့ပြောနိုင်ပါတယ်။ NUG ကိုအစိုးရတရက်ဆိုတာထက်မြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်နိုင်ငံတကာဘက်ကအတိအမှတ်ပြုမှုပိုပြီးများလာတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးအဖြေရှာဖို့ဆိုရင် NUG ဟာမပါမဖြစ်ထည့်သွင်းရမယ့်အစိတ်အပိုင်းဖြစ်ပိုပြီးအတိအမှတ်ပြုလာကြပါတယ်
။လက်ရှိမြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့်လျှော့ချနေကြတဲ့အနောက်နိုင်ငံတွေထဲမှာတော့ Australia, New Zealand, Denmark, Germany, Israel, Italy နဲ့အာရှထဲမှာတော့တောင်ကိုရီးယားပါဝင်ပါတယ်။ဩစတြေးလျဘက်ကတော့တန်တမန်ဆက်ဆံရေးအဆင့်ရှော့ချလိုက်တဲ့အကြောင်းရင်းကိုဩစတြေးလျဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုအခုလိုပြောပါတယ
်။ဟို2021ပေါ့နော်။ April နဲ့ May မှာသူက public hearing ကြီးလုပ်တယ်ဗျ။လုပ်တယ်အစိုးရဌာနတွေလည်းသူတို့လုပ်တယ်လွှတ်တော်ကြားနာမှုတွေလုပ်တယ်ပေါ့နော်။လုပ်ပြီးတော့သူတို့ကဇွန်လမှာမနှစ်ကဇွန်လမှာသူကလွှတ်တော်ကနေအစိုးရကိုအစီရင်ခံစာတစ်စောင်ပေးတယ်။အဲ့ဒီမှာဒီ recommendations အားလုံး73ချက်လား74ချက်လားပါတယ်ဗျ။အဲ့ဒီမှာတစ်ခုကပါလဲဆိုတော့ Australia အစိုးရအနေနဲ့တော့ကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအရာဒီစစ်အုပ်စုနဲ့တော့အဆက်အသွယ်မပြတ်ထားဖို့တော့လိုအပ်တယ်ဆိုတာသူတို့သဘောတူတယ်။သို့တော့ Australia ရဲ့တိတိဆက်ဆက်မှုတွေဒီစစ်အုပ်စုကိုတရားဝင်သွားစေမယ့်အနေအထားမျိုးတွေမလုပ်ရဘူး။ minimum engagement ပဲရှိရမယ်။ဒီ engagement ကလည်း legitimize လုပ်လိုက်တဲ့ဟာမျိုးမဖြစ်စေရဘူးဆိုတာမျိုးပါတဘောတာပေးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ NUG ကလူကြီးတွေနဲ့ဆရာပေးချာလူကြီးတွေနဲ့ဩစတြေးလျအစိုးရရဲ့တာဝန်ရှိတဲ့လူတွေလွှတ်တော်တာဝန်ရှိတဲ့လူတွေတွေ့တော့လေသူတို့ကဒီချက်ကိုအမြဲပြောတယ်ဗျဒါကြောင့်လဲသူတို့ကတာမတ်ကြီးဒီလက်ရှိတာမတ်ကြီးစီးစဉ်ဒီတာဝန်ထမ်းဆောင်မှုပြီးတဲ့အခါမှာ next stamp ကိုတော့သူတို့ကဒါ downgrade လုပ်မယ်ဆိုတာငကိုတွေကစဉ်းစားချက်ရှိမယ်လို့ထင်ပါတယ
်အာဆီယံဖွဲ့ဝင်10နိုင်ငံထဲမှာလက်ရှိမြန်မာနိုင်ငံဆိုင်ရာတာမတ်ကြီးတွေနေရာမှာအသစ်ပြန်ပြီးခက်အပ်တာမျိုးမလုပ်တော့တဲ့နိုင်ငံတွေကတော့ Brunei, Philippines, Thailand နဲ့ Malaysia တို့ဖြစ်ပါတယ်။အခုလိုတန်တမန်ဆက်ဆံရေးအဆင့်ရှော့ချနေရတွေနဲ့ပတ်သက်လို့တော့နိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်။
မင်းကျင်းနိုင်ပြပြပြခဲ့တာပါအခုဆက်ပြီးဒီရက်ပိုင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြပြပေးချင်ပါတယ် KF မြို့တော်မှာယူကရိန်းရဲ့အောင်မြင်မှုအမှတ်သားမီးလောင်ကျွမ်းထားတဲ့ရုရှားတင်ကားတွေကိုပြသထားပါတယ်အိန္ဒိယမှာမိုးရွာသည်မတိုင်ခင်ရွာတဲ့မိုးတွေကြောင့်ရေဘေးနဲ့ကြုံနေရပါတယ်ဒီလိုဆိုရှယ်မီဒီယာလူကြည့်များတဲ့သတင်းတို့တွေကိုမအေးသနာကျော်ကပြပြပေးမှာပါရှင
်ရုရှားကျူးကျော်စင်နဲ့ကြုံနေရတဲ့ယူကရိန်းနိုင်ငံ KF မြို့တော်မှာမီးလောင်ကျွမ်းထားတဲ့ရုရှားတန်ကြပ်ကအမြောက်ကားနဲ့တခြားတန်ကြပ်ကကားတွေကိုမျိုးလယ်ရင်ပြင်မှာပြသထားတာလာကြည့်သူတွေနဲ့စီကားနေပါတယ်။ KF မှာအေးဆန်းနေပေမဲ့လည်းနိုင်ငံရဲ့တခြားဒေသတွေမှာရုရှားကျူးကျော်စင်နဲ့ရင်ဆိုင်နေရဆဲပဲအခြေအနေကိုသိတာမြင်တာအောင်ပြသမှုလည်းဖြစ်ပါတယ်။လာကြည့်သူတွေကလည်းဒီလိုပြသမှုမျိုးလိုအပ်တယ်လို့ယူဆကြပါတယ
်။ခုရန
်သူကအနားမှာမရှိပေမဲ့လည်းချက်ချင်းအနည်းနည်းလေးကိုရောက်လာနိုင်တယ်ဆိုတာသတိပေးတာပဲလို့လာရောက်ကြည့်ရှုသူတွေကတယောက်ကပြောပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်လာတဲ့ရန်သူကိုတိုက်ထုတ်နိုင်စွမ်းရှိတယ်ဆိုတာနဲ့ရန်သူရဲ့ကျူးကျော်မှုလာရောက်ကနေယူကရိန်းကိုပြန်လွတ်မြောက်အောင်လုပ်မယ်ဆိုတာပြသမှုဖြစ်တယ်လို့လာကြည့်ရဲ့ယူကရိန်းစစ်သားတအုပ်ကပြောပါတယ်။ယူကရိန်းရဲ့ဒုတိယအကြီးဆုံးဟာကီဖ်မြို့မှာလူတွေအများကြီးပဲအစားအသောက်ဝေပေးတဲ့နေရာမှာတန်းစီနေကြပါတယ်။ရုရှားကျူးကျော်မခံရခင်ကလူကြီးတသန်းငွေနီးပါးနေထိုင်တဲ့ဟာကီဖ်မြို့ရုရှားရဲ့အကြီးကျယ်ဘုံကျဲတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးတော့အခုပြန်ပြီးနလန်ထူနိုင်မှုအစပြိုးနေပါပြီ။ဟာကီဖ်မြို့ဟာနိုင်ငံမြောက်ပိုင်းမှာတည်ရှိပြီးတော့ရုရှားနယ်စပ်နဲ့နေတာကြောင့်ရုရှားတပ်တွေစောစောစီစီရောက်လာခဲ့ကြပြီးတော့မြို့ပတ်လည်ဝိုင်းမြို့သိမ်းမှုကြိုးစားခဲ့တာပါ။ဒါပေမဲ့မေလအစမှာပဲယူကရိန်းဘက်ကလည်းပြန်ပြီးတော့တိုက်ခိုက်နိုင်ခဲ့လို့ရုရှားတပ်တွေပြန်ဆုတ်သွားရပါတယ်။ရုရှားတပ်တွေပြန်ဆုတ်သွားအောင်လုပ်နိုင်ခဲ့လို့လေမြို့ကိုလူတွေပြန်ပြို့ဝင်လာခဲ့ပါတယ်။လူများများပြန်ဝင်လာတဲ့မြို့မှာစားရည်ရိတ်ခါလိုအပ်ပြီးတော့မြို့နဲ့ကုညီရေးစခန်းတွေမှာတော့အစားအသောက်ရဖို့လူတွေလာပြီးတော့တန်းစီနေကြရတာပါ။ကုညီရေးစခန်းတစ်ခုမှာဆိုရင်တနေ့တနေ့လူပေါင်းတစ်ထောင်ကျော်ကိုအစားအသောက်တွေဝေပေးနေရပြီးတော့လူရေတွက်ကလည်းနေ့စဉ်နဲ့များတိုးလာနေတယ်လို့ပြောပါတယ်။ ကုလသမဂ္ဂစားနယ်ရိတ်ခါအစီအစဉ်ရင်ဆင်းရဲရဆိုရင်ယူကရိန်းနိုင်ငံရဲ့အရှိပိုင်းနယ်တောင်ပိုင်းတွေမှာစစ်တမ်းကြောင့်အစားအသောက်လိုအပ်မှုပုံမြင့်တယ်လို့တွေ့ရပါတယ်။အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်မီမိုးတဲရီကြီးလို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူ26လုံးမကသေဆုံးပြီးတော့လူ6000လောက်နေအိမ်တွေကနေပြေးလို့ရကိုရှောင်နေကြရတယ်လို့တာဝန တွေကရေးပေးကြောင်းလူသေးဆုံးမှုစဖြစ်တာဖြစ်ပြီးတော့အဲ့အာဆန်ပြည်နယ်မှာဒေသခံတွေအတွက်တောက်သုံးရေအတော်ရှားပါနေတာပါမေလ22ရက်နေ့တနင်္ဂနွေနေ့အချိန်လေးကတော့ရေးပေးကြောင်းနေအိမ်တွေကနေပြီးတော့ပစ္စည်းတွေအကုန်ပျက်စီးကုန်ပြီးတော့အဝေးလေးတစ်စုံနှစ်စုံလောက်ပဲယူလာနိုင်တယ်လို့ဒေသခံတွေကညီးပါတယ
်ခလက်ကဆိုဆိုဒီမှန်ဇလီယာရဲကိစ္စမေလက
ဘာမှလည်းစားစရာမရှိအရင်လဲဆာလောင်မသိနေကြရပါတယ်လို့ပြောပါတယ်။နေအိမ်တွေကိုရေဖုံးလွှမ်းထားတာမြင်တွေ့ရတာဖြစ်ပြီးတော့တချို့ကတော့ကုန်းမြင့်မြင့်ပေါ်မှာခဏရာရီတဲလေးတွေနဲ့ခိုနာနေကြရပါတယ်။အားလုံးအတွက်ကတောက်သုံးရေကိစ္စပြဿနာကအကြီးဆုံးဖြစ်ပါတယ်။ဒီရွာသားတွေကတော့ရွာသူကြီးကအချိန်ကြီးလာကြည့်မေးမြန်းသွားတယ်လို့ပြောပါတယ်။အားလုံးကအခုချိန်မှာသူတို့အိမ်ကိုပြန်ဖို့လဲလှေတော့လိုတယ်လို့ပြောကြပါတယ်။တချို့တွေကတော့စားစရာရအောင်လို့ကောက်နှံတွေကိုလမ်းဘေးမှာအချောက်ခံဖို့စူးစမ်းနေကြပါတယ်။အဒီရောက်နိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်ကရေပေကမုတ်တုံရာသီမတိုင်မီမှာမိုးရေတဲတဲထန်ထန်ရွာလို့အခုလိုရေကြီးပြီးတော့ရေပင်းနဲ့ကြုံရတာဖြစ်ပါတယ်။လန်ဒန်မြို့တော်ကမဒန်တူဆော့ဖျောင်းရုပ်တုပြလိုက်မှာတော့ဗြိတိရှ်ဘီဂျင်မာကြီးအလစ်ဇဘက်ရဲ့ပလက်တီနမ်ရေတုဆင်နွှဲမှုဖြစ်တဲ့မေလ16ရက်နေ့ကပဲသူတို့ပြလိုက်မှာဘီဂျင်မာကြီးရဲ့ဝတ်စုံ24စုံကိုအမတ်တရပြထားလိုက်ပါတယ်။သူတို့ရဲ့အလစ်ဇဘက်ဘီဂျင်မာကြီးသူရဲ့နန်းတန်290အတွင်းမှာဝေခဲ့တဲ့ဂါဝင်ရှိတွေကိုဘီဂျင်မာကြီးရဲ့ပုံတို့ဖျောင်းရုပ်တို့24ခုပေါ်မှာဆင်မြန်းပေးထားတာပါ1953ခုနှစ်ကဘီဂျင်မာကြီးဘိသိက်ခန်တော်ကဝတ်တဲ့ဝတ်စုံစင်တူဝတ်စုံနဲ့ပါပါတယ်1956ခုနှစ်ဘီဂျင်မာကြီးရဲ့ပထမဆုံးဖျောင်းရုပ်တို့မှာဆင်မြန်းပေးထားတဲ့ခြုံတယ်ပြီးတော့ဘီဂျင်မာကြီးနန်းတန်ငွေရတု1989ခုနှစ်ကဝစ်ဆောင်အစားရှိသဖြင့်ဒီလိုမျိုးအမတ်တရဝစ်ဆောင်တွေကိုပြသထားပါတယ်။မဒန်ထူးဆော့ဖျောင်းရုပ်တုပြတိုင်းမှာလဲပုံတူလုံးသမျှဗဘူးရုပ်တွေမှာဘီဂျင်မာကြီးပုံတူတွေကအများဆုံးဖြစ်ပါတယ်။အခုဒီ Royal Dress Collection တော်ဝင်ဝစ်ဆောင်ပြကန်းကိုတော့လန်ဒန်မြို့တော်မှာမေလ28ရက်နေ့ကစပြီးတော့လက်ပတ်ကြာပြသထားမှာဖြစ်ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့ဗီဒီယိုသတင်းလေးတွေကိုမယင်းတနာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ပိုလန်သမ္မတယူကရိန်းနိုင်ငံသွားရောက်ခဲ့တဲ့အကြောင်းပြပြပေးထားပါတယ်ပိုလန်သမ္မတဟာယူကရိန်းနိုင်ငံကိုရုတ်တရက်သွားရောက်ခဲ့ပြီးယူကရိန်းမြို့တော်ပါလီမန်မှာမိန့်ခွန်းပြောကြားခဲ့ပါတယ်ဂျူတော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခုလိုသွားရောက်တာလည်းဖြစ်ပါတယ်ယူကရိန်းအရှေ့ဘက်ဒွန်ဘတ်စ်ဒေသကိုရုရှားဘက်ကဆက်လက်ထိုးစစ်ဆင်နေစင်တိုက်ခတ်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်ကိုသူ့ရဲ့အာရှခီးစဉ်အတွင်းမှာလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ VOA သတင်းတောက်အာရာဘာစာဒီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးပါပါရှင
်။ယူကရိန်းစစ်ကဲမျိုးမာရီယိုဘိုးကို3လနေပါကြာဝိုင်းရံပိတ်ဆို့တိုက်ခတ်ခဲ့ပြီးနောက်ကြံနေသေးတဲ့အစိတ်ပိုင်းတွေကိုလည်းတင်ပိုက်နိုင်ခဲ့ပြီလို့ရုရှားဘက်ကကြေညာပါရယ်ဖေဖော်ဝါရီလကစတဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်တွေဟာမြေမတွက်နိုင်လောက်အောင်ရုံမှရက်စက်တဲ့စစ်ရာဇဝတ်မှုပေါင်းများစွာကျူးလွန်ခဲ့တဲ့ဆိုပြီးတော့ဆွဆွဲခံနေရချိန်မှာမာရီယိုဘိုးမျိုးကိုတင်ပိုက်နိုင်လိုက်တာပါယူကရိန်းအရှေ့နဲ့တောင်ဘက်ကယူကရိန်းတပ်ဖွဲ့ဝင်တွေကိုလေကြောင်းကရောလက်နက်ကြီးတွေနဲ့ပါအောင်မြင်ပစ်ခတ်နိုင်နေနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်ဒီတော့တွင်ပိုလန်သမ္မတအန်ဒရီဒူဒါဟာယူကရိန်းမြို့တော်ခီးဖ်ကိုရောက်ရှိသွားပြီးသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တယ်လို့ယူကရိန်းပါလီမန်မှာလည်းမိန့်ခွန်းပြောကြားခဲ့ပါရယ်သမ္မတဒူဒါကရုရှားတွေကိုလွယ်လွယ်နဲ့အလျှော့မပေးဖို့နဲ့ဆက်လက်တိုက်ပွဲဝင်ကြဖို့အားပေးတိုက်တွန်းခဲ့ပါရယ်ရုရှားကြီးကျော်စစ်စာကလေးကပါလီမန်မှာနိုင်ငံခြားကောင်းတော်သူအခုလိုစကားပြောတာဒူဒါပထမဆုံးလည်းဖြစ်ပါတယ်အာရှမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းယူကရိန်းကိုဘီလီယံ40ပမာဏစီးရင်းနဲ့လူသားချင်းဆိုင်ရာအကူအညီပေးမယ့်အစီအစဉ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်ပူရဲစီဦးစီးချုပ်များအဖွဲ့အကြီးကဲဟောင်းအငင်းစားရေးတဲ့ပို့ချုပ်ကြီးမိုက်မူလန်ကတနင်္ဂနွေနေ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This is going to be a long slog.
Putin တွက်ကတော့တော်တော်ကြိုးစားပါလိမ့်မယ်။ Ukraine ဒေသမှာအရှုံးကြီးရှုံးပြီးတဲ့နောက်အခုခါသူကအရှိချမ်းကိုအာရုံစိုက်နေတယ်ဆိုတာထင်ရှားပါတယ်။အစပိုင်းတုန်းကတော့ Kiev ကိုသိမ်းပြီးအစိုးရကိုဖြုတ်ချရုပ်သေးအစိုးရကိုခေါင်းဆောင်တင်ဖို့ကြံစီခဲ့တယ်လို့ထင်ပါတယ်။အခုတော့အဲ့ဒီလိုဖြစ်နိုင်တော့မှာမဟုတ်ပါဘူး။ဒါပေမဲ့လည်းအရှိတ်ဒေသမှာတော့ဆုံးရှုံးမှုနည်းနိုင်သမျှနည်းအောင်အစွမ်းကုန်လုပ်မယ်လို့ထင်ပါတယ်။သမ္မတဇလန်စကီးကလည်းဒီဒေတာကိုပြန်လိုချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောနေခဲ့တာပါ
။ရုရှားရဲ့ကျူးကျော်စစ်ကြောင့်ဥရောပနိုင်ငံတွေကြားဆိုးရိမ်မှုတိုးလာခဲ့ပြီးပုံမှန်အားဖြင့်ဂျာနီရဲ့တီလီရှိတဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းလျှောက်လွှာတင်ခဲ့ပါတယ်။ရုရှားသမ္မတပူတင်ကတော့အဲ့ဒီနိုင်ငံတွေအနေနဲ့နေတိုးအဖွဲ့ထဲဝင်မယ်ဆိုရင်နျူကလ িয়ার လက်နက်တွေကိုဒေတာရင်းမှာဖြန့်ချတက်ဆင်သွားမယ်ဆိုပြီးတော့ချင်းချောက်ပြောဆိုပါတယ်။ရေတဲ့ဗိုလ်ချုပ်ကြီးမူလန်က APC This Week စီစဉ်မှာပူတင်ရဲ့နျူကလ িয়ার လက်နက်အနေနဲ့ပတ်သက်ပြီးတော့အခုလိုသတိပေးပြောဆိုပါတယ
်။ We should remind that as the country that actually
ခုနှစ်လောက်ကနျူကလ িয়ার လက်နက်သုံးခဲ့တဲ့နိုင်ငံအနေနဲ့ဘလောက်ဆိုးကျိုးတွေကြီးတယ်ဆိုတာပြန်သတိပေးတင်တယ်လို့မသုံးအောင်လဲတတ်နိုင်လို့များဆောင်ရွက်သွားမှာပါ။ဒါပေမဲ့ပူတင်မှာဒီလက်နက်တွေရှိနေပြီးတော့သူဟာအခုဆိုရင်ဂျောင်းပိတ်မိနေတဲ့အနေအထားမှာရှိနေတာကြောင့်သူ့အနေနဲ့ဒါကိုအတုံးချနိုင်ချေရှိတာကိုတော့အသေးချာထည့်သွင်းစဉ်းစားရမှာပါ။
နေတိုးအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကတော့ဖင်လန်နဲ့ဆွီဒင်နိုင်ငံကနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးစားတာနဲ့ပတ်သက်ပြီးကန့်ကွက်မယ်ဆိုတာမျိုးပြောနေတာပါ။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားသူတွေနဲ့ပတ်သက်ပြီးအဲ့ဒီနိုင်ငံတွေရဲ့သဘောထားယက်တီချက်ရှင်းရှင်းလင်းလင်းမသိရဘူးဆိုပြီးတူရကီဘက်ကပြောနေတာပါ။စနေနေ့ကတော့တူရကီသမ္မတရီဂျစ်ဒေအာရိုဝန်နဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ပေမဲ့ရလဒ်နဲ့ပတ်သက်ပြီးတော့မသိရပါဘူး။နေတိုးအဖွဲ့ဝင်နိုင်ငံဖြစ်ဖို့ဆိုရင်အဖွဲ့ဝင်အလုံးကလက်ခံရမှာဖြစ်ပါတယ်အဖွဲ့ဝင်တွေရဲ့ရှောက်လာတဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာဖို့မျှော်လင့်ကြောင်းကိုတော့အနောက်နိုင်ငံတွေကပြောဆိုထားတာပါရုရှားတပ်တွေဆုတ်ခွာသွားပြီးဖြစ်တဲ့ယူကရိန်းဒေသတချို့မှာဒေသခံတွေကလည်းပြန်လည်ထူထောင်ရေးတွေစတင်လှုပ်ဆောင်နေပါပြီကုံစုံဆိုင်ပိုင်ရှင်ဇနိုက်ဒါကိုဆန်ကိုကရိုက်တာသတင်းဌာနကိုအခုလိုပြောပါရစေ
။
ဟိုရင်ကလိုပြန်ဖြစ်အောင်အားလုံးပြန်တိစောက်သွားမှာပါ။ကျမတို့ကအခက်အခဲကိုကြောက်တဲ့သူတွေမဟုတ်ပါဘူး။ရုရှားတွေကကျမတို့တိုင်းပြည်ကိုဖဲ့ယူခြင်းပေမဲ့ဒီမှာမဟုတ်သလိုသူတို့ရမှာလည်းမဟုတ်ပါဘူး
။မိုးတက်မုန်တိုင်းတွေကြာရောက်ပြီးချိန်မှာလေပင်လေညင်းတိုက်ခတ်လာမှာကြောင်းလူနေမှုဘဝတွေအားလုံးပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြောင်းလည်းသူကပြောပါရယ်ခင်ဗျာ။
ကောင်းအောင်ပြပြပေးခဲ့တာပါအခုဆက်ပြီးအင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်ဆရာနာတိန့်ထားတဲ့မြန်မာနိုင်ငံမှာ2022ခုနှစ် January လကနေ April လအထိပထမ4လပတ်အတွင်းရေနံနဲ့သဘာဝတန်ငွေအပဝင်ကဏ္ဍ9ခုမှာနိုင်ငံသားယင်းဤမြုံနှံမှုမပါဝင်တာတွေ့ရပါတယ်လက်ရှိမြန်မာနိုင်ငံအတွင်းနိုင်ငံသားယင်းဤမြုံနှံမှုအခြေအနေဘယ်လိုရှိပါသလဲအဆက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကညီငွင်းကျဲမှတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင်
2022ခုနှစ်ဇန်နဝါရီကနေဧပြီလအထိပထမ4လပတ်အတွင်းအခြားဝင်ဆောင်မှုများကဏ္ဍမှာပဲယင်းဤမြုံနှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်ဒါပေမဲ့ရေနံနဲ့သဘာဝတန်ငွေအပါအဝင်ကဏ္ဍ9ခုမှာယင်းဤမြုံနှံမှုလုံးဝမဝင်ခဲ့ပါဘူးဆောက်လုပ်ရေးစက်မှုဆောင်ပို့ဆောင်ဆက်သွယ်ရေးတတ်ထုတူဖော်ရေးဟိုတယ်နဲ့ခရီးစိုက်ပျိုးရေးကဏ္ဍတွေမှာပါမဝင်ခဲ့တာပါကဏ္ဍ12ခုရှိတဲ့အထက်9ခုမှာယင်းဤမြုံနှံမှုမဝင်ခဲ့တာကထူးခြားမှုတစ်ခုဖြစ်ပါတယ်။သုံးနှစ်အတွင်းပထမလေးလပတ်အခြေအနေတွေကိုနှိုင်းယှဉ်ရင်လည်းယင်းဤမြုံနှံမှုဝင်တာအနည်းဆုံးဖြစ်နေပါတယ်။2020ပြည့်နှစ်ပထမလေးလမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ဝင်ခဲ့ပေမဲ့အခုနှစ်လေးလမှာအမေရိကန်ဒေါ်လာတန်400ကျော်ပဲရှိပါတယ်။ အရင်2022ခုနှစ်နဲ့ရှင်ရင်လဲအမေရိကန်ဒေါ်လာ1500နီးပါးရောကျသွားပါတယ်2022ခုနှစ်ပထမလေလအတွင်းဇန်နဝါရီမှာပဲရင်းနှီးမြှုပ်နှံမှုအများဆုံးဝင်ခဲ့ပါတယ်။ဖေဖော်ဝါရီမှာပြန်ကျသွားပြီးမတ်မှာပြန်တက်ခဲ့ပြီးမယ်ဧပြီမှာဆက်ကျခဲ့ပါတယ်။ဧပြီမှာရခဲ့တဲ့ရင်းနှီးမြှုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ6သန်းနီးပါးပဲရှိပါတယ်။ဒါဟာဒီနှစ်ပထမလေလပတ်အတွင်းအနှိမ်ဆုံးကိုရောက်ခဲ့တာပါ။ငါလိုက်ဝင်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေထဲမှာအာဆီယံ၊ဟောင်ကောင်နဲ့တရုတ်ကထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့54ရာခိုင်နှုန်းကအာဆီယံနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်ရင်းနှီးမြှုပ်နှံမှုကဒီလေးလအတွင်းစုစုပေါင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုရဲ့73ရာခိုင်နှုန်းလောက်ပဲရှိတာကထူးခြားပါတယ
် ISB မြန်မာတင်ဆက်ပေးခဲ့တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုလက်ရှိအနေအထားကိုနှာစင်ခဲ့ရတာပါအခုတခါတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနှာစင်ရမှာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Metropolitan ပြတိုင်မှာ American Fashion ဆိုပြီးကမ္ဘာကိုထိုးပေါက်နိုင်ခဲ့တဲ့ဒီဇိုင်နာတွေရဲ့ Fashion ဖန်တီးမှုတွေကိုပြသနေပါတယ်။ KSSS ပြောင်းလဲသွားတဲ့ American Fashion တွေကိုရုပ်ရှင်ဒါရိုက်တာ6ယောက်ကပြင်ဆင်ပြသထားတာပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ပေးထားပါတယ်ရှင
်။ American ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ The Met လို့အတူကခေါ်ကြတဲ့ Metropolitan Museum of Art အနုပညာပြတိုက်ကြီးမှ In America an Anthology of Fashion ဆိုပြီးAmerican fashion ဖန်တီးမှုတွေကိုပြသနေပါတယ်18ရာစုကနေဒီကနေ့အထိ American ပြည်ထောင်စုမှာအမျိုးသမီးအမျိုးသားတွေဘလို့ဝတ်စားခဲ့ကြသလဲဆိုတာကိုမတူညီတဲ့ကာလအပိုင်းအခြားလိုက်ပြင်ဆင်ပြသထားတာပါနှစ်ပေါင်း200ကျော်အတွင်း American နိုင်ငံရေးရှင်ကြီးမှုအတွေ့အခေါ်နဲ့ကိုပိုင်ဟန်ပန်တွေကိုထင်ဟပ်စေတဲ့ American fashion တွေကိုထူးခြားတဲ့အပြင်အစင်တွေနဲ့အတူခင်းကျင်းပြသထားတာဖြစ်ပါတယ်ပို့ပြီးထူးခြားတာကတော့မတူညီတဲ့ခေတ်တွေခွဲပြားထားတဲ့ပြကန်း73ခုကိုAcademy ဆုရှင် American Director တွေဖြစ်ကြတဲ့ Martin Scorsese, Sofia Coppola, Regina King စတဲ့ရုပ်ရှင် Director 6ယောက်ကပြင်ဆင်ထားကြတာဖြစ်ပါတယ်
။ Yeah, no, this year it was a complicated show because we're working with 9 film directors.
ဒီနှစ်ပြပွဲမှာရုပ်ရှင် Director 6ယောက်နဲ့အတူတွဲပြင်ဆင်ပြသတာဖြစ်လို့တိတ်အနှုတ်ဆိတ်ပါတယ်။ပြတဲ့ American ဆိုင်ရာအဆောင်ပတ်ချက်ကအခန်းတွေထဲမှာကျွန်တော်တို့ပြကျင်တာကိုလာကြည့်သူတွေနေမျောသွားအောင်ရုပ်ရှင် Director တွေကသူတို့စိတ်ကူးနဲ့ပုံဖော်ပြင်ဆင်ပေးနိုင်မယ်ဆိုတဲ့အကြံစီနဲ့စခဲ့တာပါတကယ်ကိုထူးခြားတဲ့အတွေ့အကြုံဖြစ်ပါတယ
်ခင်းလိုက်ပြောင်းလဲသွားတဲ့ American ဘီသူကာနဲ့ဒီဇိုင်းသမိုင်းတွေကိုအထူးကပြသထားတဲ့အဆောင်ဘက်ကအခန်းပေါင်း73ခန်းနဲ့မှာ American designer တွေဖန်တီးထားတဲ့ဝတ်စုံပေါင်း100လောက်ကိုအသွေးမျိုးစုံနဲ့တွေ့ရမှာဖြစ်ပါတယ် American fashion နဲ့ပတ်သက်လို့ပြတိုက်မှာအထူးကမီးမောင်းထိုးပြချင်တာကိုရုပ်ရှင် director တွေကသူတို့စိတ်ကူးအမြင်တွေနဲ့ဖန်တီးရတာကရုပ်ရှင်တကားရိုက်ကူးရတယ်လို့ပဲလို့ပြောပါတယ်
It feels fantastic. It's been months in the making, so to have this moment.
တကယ်လို့ထူးရခံစားမှုပါ။လာနေကြီးအချိန်ယူပြင်ဆင်ခဲ့ပြီးအခုတော့ပြသနိုင်ပါပြီ။ရုပ်ရှင်တစ်ခုကိုရိုက်ကူးပြီးပြသတာနဲ့မကွာလပါဘူး။ရုပ်ရှင်ကစပြတဲ့နေ့လူမျိုးပါပဲ။ Edery တခန်းဝင်တခန်းထွက်ကြည့်နေကြတာမြင်ရတဲ့ခံစားချက်ကသိက္ခူထူးပါတယ်။ Director လုံနေကြဆိုတော့ကြည့်နေသူတွေကိုဘယ်ဟာကြည့်တင်နေဒီဟာလေးသတိပြုမိမလားဆိုတာမျိုးပြောပြခြင်းနဲ့စိတ်ကိုမနှဲထိန်ထားရပါတယ်
။ဘောကောင်ကာပွဲတက်ကဝင်လို့ကောင်းစဉ်ပေးထားတဲ့ပြကန်းအတွက်ဒီဇိုင်နာမာဂျရီပိုဂီဟန်ရဲ့ဝတ်ဆောင်တွေကိုပြင်ဆင်ထားတဲ့သူ့ရဲ့ဖန်တီးမှုတွေအပေါ်ပြပွဲလာသူတွေစိတ်ဝင်စားရှိကြတာကိုဝမ်းသာနေတာပါ။ပြပွဲမှာဒါရိုက်တာကြီးမာတင်စကော်ဆေးစီက20ရာစုဖက်ရှင်တွေကိုဖက်ရှင်ဒီဇိုင်နာချားလ်စ်ဂျိမ်းစ်ရဲ့အဝတ်အစားတွေနဲ့ပုံဖော်ထားပါတယ်။ American Fashion သမိုင်းကိုဂုဏ်ပြုထားတဲ့ In America, an Anthology of Fashion ပြပွဲဖွင့်ပွဲကိုသမ္မတကတော့ Jill Biden ကိုယ်တိုင်တက်ရောက်ပြီးတော့မိန့်ခွန်းပြောခဲ့တာပါ
The history of American design is rich and deep. It is a story of innovation and ingenuity.
American design သမိုင်းကတိတ်လေးနဲ့ထူးကဲဆန်းစုံပါတယ်။စံသစ်တီထွင်မှုတွေ၊သူမတူအောင်ဖောက်ထွက်ဖန်တီးမှုတွေ၊ပြန်လည်စံသစ်မှုတွေနဲ့ပြည့်နေနေတဲ့သမိုင်းဇာတ်လမ်းတစ်ခုဖြစ်ပါတယ်။အဲ့ဒီသမိုင်းဇာတ်လမ်းထဲမှာပါဝင်သူတချို့ကသူတို့ရဲ့အမှုပညာတွေတက်ရောက်မှုတွေအတွက်အတိမတ်ပြုမခံရတဲ့သူတွေတခါတလေဖြစ်နေပါတယ်။ဒါပေမဲ့ဒီပြလိုက်မှာတော့သူတို့ရဲ့ဇာတ်လမ်းတွေကိုမိမောင်းထိုးပြထားပါတယ်။သူတို့ရဲ့အတန်တွေကျဲကျဲလောင်လောင်ကြားနိုင်မှာဖြစ်တယ်လို့သူတို့ရဲ့ဖန်တီးမှုတွေကိုလည်းထိုးလင်းတောက်ပါနေမှာဖြစ်ပါတယ်
။ဥရောပဖက်ရှင်ဒီဇိုင်နာတွေလွှမ်းမိုးနေရာယူထားတဲ့ကမ္ဘာဖက်ရှင်လောကကိုထိုးပေါက်ခဲ့တဲ့ American Fashion Designer တွေကိုဒီပြပွဲမှာအဓိကဂုဏ်ပြုထားပါတယ်။American fashion ရဲ့လို့ပြောစမှတ်ပြရလောက်တဲ့အထိ American fashion သမိုင်းကိုပြောင်းလဲစေခဲ့တဲ့အဖြစ်တစ်ခုကိုလည်းပြပွဲမှာပြန်ပြီးပုံဖော်ပြထားပါတယ် The Battle of Versailles ဆိုတဲ့ခေါင်းစဉ်နဲ့နာမည်ကြီး American fashion designer လည်းဖြစ် director လည်းဖြစ်တဲ့ Tom Ford ကပြန်လဲပုံဖော်ထားတာပါ1983ခုနှစ်တုန်းက Versailles နန်းတော်ကြီးကိုပြင်ဆင်ဖို့ရန်ပုံငွေရှာ fashion show မှာ American နဲ့ပြင်သစ် fashion designer တွေသူတဲ့ကိုဦးအောင်လို့ fashion တွေအပြိုင်ဖန်တီးပြသခဲ့ကြပါတယ်ဒီပွဲကနေ American designer တွေရဲ့စမ်းသစ်ထူးခြားတဲ့လက်ရာတွေက fashion လောကမှာအသိအမှတ်ပြုစရာဖြစ်ခဲ့ပါတယ်။အဲ့ဒီပွဲတုန်းကပါဝင်ခဲ့တဲ့ Halston, Anne Klein, Oscar de la Renta စတဲ့နာမည်ကျော် American fashion designer တွေရဲ့ဝတ်စုံတွေဝတ်ဆင်ထားကြတဲ့အယုတ်တွေက fashion စစ်ပွဲဆင်နွှဲနေကြတဲ့ပုံစံမျိုး designer Tom Ford ကလုပ်ထားပါတယ်
။ As we celebrate the designers and the fashion that has shapedthe very identity of America
America ရဲ့ဆိုပြီးမမတသားဖြစ်နေအောင်ပုံဖော်ခဲ့တဲ့ဒီဇိုင်နာတွေနဲ့ fashion ကိုချီးကျူးဂုဏ်ပြုတဲ့အချိန်ထဲမှာသူတို့ဖန်တီးမှုတွေကကျမတို့အားလုံးအတွက်အားကျစရာဖြစ်ပြီးဆက်လက်ရှာဖွေလေ့လာခြင်းစိတ်တွေဖြစ်နေဖို့မျှော်လင့်ပါတယ်။နေ့စဉ်ကျမတို့ပတ်ဝန်းကျင်မှာရှိနေတဲ့အလှတရားတွေအမှုပညာတွေကိုမြင်လာနိုင်တယ်လို့မျှော်လင့်ပါတယ်။အရေးကြီးဆုံးကတော့ရဲရဲကြီးဖန်တီးရရမယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်မယ်လို့မျှော်လင့်ပါတယ်။
နယူးယောက်မြို့မှာရှိတဲ့ The Met အမှုပညာပြလိုက်ချီမှာအဆင့်ဆင့်ပြောင်းလဲလာတဲ့ American Fashion တွေကို American ရုပ်ရှင် Director တွေကရုပ်ရှင်ပြခွက်တွေလိုမျိုးပုံဖော်ပြင်ဆင်ထားကြပါတယ်။ American Designer တွေခက်ဆက်ဆက်ဖန်တီးခဲ့တဲ့ Fashion Design တွေကို2022ခုနှစ် September 5ရက်နေ့အထိပြပွဲမှာပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မစီမံပါမှာ
မဆွေမြမွန်ပြောပြပေးခဲ့တဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆွေမြမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်။ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့ American, Japan, Australia နဲ့ India လင်းနိုင်ငံခေါင်းဆောင်တွေရဲ့ Quad ထိပ်သီးစည်းဝေးပွဲမှာ Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမြင်သာမှုရှိရေးအပြည့်သွားမယ်လို့ကြေညာကြပါရယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ကိုဗစ်ကရောဂါတုံ့ပြန်ရေးတို့မှလည်းပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာကြပါရယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်တိုက်တဲ့ကိစ္စဟာဥရောပအရေးကိစ္စတစ်ခုလည်းမဟုတ်ဘဲကမ္ဘာအရေးဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကထိပ်သီးစည်းဝေးပွဲမှာပြောကြားပါရယ်။ယူကရိန်းမှာဖြစ်တယ်လို့မျိုးအင်ဒိုပစိဖိတ်ဒေသမှာအဖြစ်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကလည်းပြောကြားခဲ့ပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကခေါင်းဆောင်တွေတောင်းဆိုလိုက်ကြပါရတဲ့လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသရဲတည်ငြိမ်မှုကိုချိမ့်ချောင်းနေတဲ့မြန်မာနိုင်ငံပဋိပက္ခကိုအထူးစိုးရိမ်နေလို့ American, Japan, Australia နဲ့ India နိုင်ငံခေါင်းဆောင်တွေရဲ့ Indo Pacific ၄နိုင်ငံထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာထည့်သွင်းဖော်ပြခဲ့ကြပါရတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အတွက်ကိုပူးတွဲကြေညာချက်မှာတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံပြည်ထနာအတွက်အာဆီယံခေါင်းဆောင်နဲ့ဦးဆောင်တဲ့အထောက်မှုတွေအပေါ်ထောက်ခံပြီးတော့အာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်ရဲ့အခမ်းအနားကိုကြိုဆိုတယ်လို့လည်းဖော်ပြခဲ့ကြပါတယ်ရှင်။
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ Chelston Mark တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခက်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျွန်မအလေးမှာပါ။
This program has come to you from the Voice of America, Washington.